မန္တလေးရွှေဘုံမြစ်ကြီးနားမြေထလန်တလျှောက်ကိုတော့စစ်ကောင်စီကပြန်လည်ဆုံးမနိုင်ဖို့အတွက်ရည်ရွယ်ပြီးအဲ့ဒီနေရာတွေမှာနေမြေရှင်းလင်းတွေနဲ့တိုက်ပွဲတွေမကြာခဏဖြစ်နေပါတယ်။လက်ရှိမှာတော့ကမ်းပလူမြို့နယ်တောင်ချန်းကကာဘိုဇီကုံဆတဲ့အဲ့ဒီမြေထလန်အကြီးကစစ်ကောင်စီစခန်းချတဲ့နေရာတွေမှာအင်အားအလုံးရင်ဖြစ်တင်းနေတာကြောင့်ဒေသခံတွေစစ်ဆောင်ဖို့ပြင်ဆင်နေကြရတယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါအောင်ရှင
်။ကမ်ဘလူမြို့နယ်ကျင်းမှာစစ်ကြောင်းမကြီးလေးကြောင်းဖြန့်ထားပြီးတော့ကမ်ဘလူတောင်ချန်းကစစ်ကောင်စီအထိုင်ချနေရာတွေမှာအင်အားတွေရာနဲ့ချီပြီးတော့ဖြစ်တင်းနေတယ်လို့ကမ်ဘလူကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ကာဘိုနယ်ကဗောဓိကုံရွာမှာစစ်တပ်အထိုင်စခန်းလုပ်နိုင်ဖို့အတွက်ကရုတ်ချင်းတွေတူးပြီးပြင်ဆင်နေတယ်လို့လည်းဆိုပါတယ်။ကမ်ဘလူနယ်ထဲမှာရှိတဲ့မန္တလေးရှိဘူမြစ်ကြီးနားမြစ်ထားတန်လန်းတစ်လျှောက်ကကျေးရွာတွေမှာစစ်ကောင်စီဘက်ကအင်အားတွေထပ်ဖြည့်နေတာလို့ကမ်ဘလူ KB3 အဖွဲ့ကကုစော်ကပြောပါတယ်
။ခမ363တကြောင်းရယ်ခမ363တကြောင်းရယ်ဒီလိုကမ်ဘလူကဒီကြောင်းနဲ့ကြောင်းရယ်လို့ဒီကြောင်းနဲ့ကိုယ်တော့ကြရတော့ကျွန်တော်ကာဘုတ်တိုင်းနဲ့ဒီဝေါ်ဘုံနဲ့ဝေါ်ဘုံရပ်တဲ့ပြောင်းအဲ့ဒါကိုရောက်နေတာ
ကာဘူးဇီကုံဗောဓိကုံစတဲ့စစ်ကောင်စီရဲ့အထိုင်စခန်းနေရာတွေမှာအင်အားရာနဲ့ချီဖြည့်တင်းနေတဲ့အခြေအနေကိုကုစုကပြောပြပါတယ်ကာဘူးစခန်းကိုတင်းလာနေမနေ့9နိုင်ဝန်းကျင်လောက်ကစစ်ကောင်စီတပ်သားနဲ့ပြူစောတိဖွဲ့ဝင်ရာကျော်ပို့ပြီးတော့အင်အားဖြည့်ထားတယ်လို့လည်းကုစုကပြောပါတယ
်ဘောဓိကုံရပ်တဲ့ကောင်အဲ့အမေအားလိုက်အဲ့မြလာအဲ့ဒါထူတာတော့ကာလင်းပါရင်အားကြောက်ကြည့်ရပါအဲတရားအစ်ကိုတောင်းကြည့်ရပါနော်အဲ့ဒါမင်းကဘယ်လိုလဲဘယ်လိုလဲတော့တော့ကတည်းကကမ်းလို့ကျောင်းလို့တိုင်ရတယ်မှာစကားတုံးကြည့်မယ်ထောင်ဘက်ကပြူပြူတဲ့အားအားကကလိုက်တော့ကတည်းကြီးရယ်အဲ့လိုတည်းကြီးတော့ဘုံကားတည်းကြီးအဲတော့ဒီမှာတော့အကောင်ပေါင်းက6စီခုကာဘိုးဒီလိုအင်အားချပြီးတော့ကားတွေပြန်သွားပြီကာဘိုးမှာ
စစ်ကောင်စီတပ်တွေကာဘိုးကိုအင်အားလာဖြည့်တဲ့စစ်ကား6စီတွေက3စီကိုကမ်ဘလူကာဝေးတပ်ဖွဲ့တွေကတင်းလာနေတော့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကုစော်ကပြောပါတယ်စစ်ကောင်စီဘက်ကထိခိုက်မှုအတိအကျတော့မသိရပါဘူးစစ်ကောင်စီတပ်ကအင်အားဖြည့်ထားတဲ့ထဲမှာစစ်သားတွေတက်ပြူစောတိအရေးအတွက်ကပိုများတယ်လို့ကုစော်ကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးတော့ဆေးပြင်ဆင်မှုတွေလုပ်နေတာကြောင့်အဲ့ဒီဒေသကဒေသခံတွေအနေနဲ့စစ်ပီးရှောင်ဖို့ဆင်သင့်ပြင်နေကြလို့ပဲတချို့ကလည်းကြိုတင်ရှောင်တာမျိုးရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကြောင်းကဘယ်ဘက်ကိုဦးတည်ပြီးထိုးမယ်ဆိုတာမသိနိုင်သေးတဲ့အတွက်မရှောင်ကြတာမျိုးလည်းရှိတယ်လို့ထန်းကုန်းတိုက်နယ်ဒေသခံတူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့ဒီခုလောလောဆယ်တော့ရှောင်မှုပြုဖို့ပဲအဲပြောဆိုနေတာရှိသေးတယ်တချို့ကလည်းကာဘိုမန်ဒီစားတာဒီကဘူမာချနာမီတဲ့ကောင်ဒါစကြံအကြည့်ရပါဘူးစကြံကတကယ်တော့တော့ဒီကဘက်တော့လေကျွန်တော်ဒီရမှာပေါ့ဒီကဘူကဒီကတိုင်းနေတဲ့ဘူဒီကတိုင်းနေဒီထောင်းကတိုင်းနေဒီစမ်းတဲ့ဘက်ချောင်းကိုထိုးမယ်ဆိုရင်လည်းဆိုင်မိုးရထိုးရမယ်ဆိုရင်လည်းကျွန်တော်တို့ဒီဆောင်မှုတုံးကအဲ့အချိန်မှာပြီးမယ်
စစ်ကောင်စီတပ်တွေကကမ်ဘလူတောင်ချမ်းမှာကာဘူးဇီကုံစတဲ့စစ်ကောင်စီတပ်စခန်းနဲ့နီးတဲ့နေရာတွေကစစ်ဆေးဂိတ်တွေဟာအရင်ထက်ပိုပြီးတော့စစ်ဆေးမှုတွေတင်းကျလာတာမို့လို့ဒေသခံတွေတွားလာရည်လည်းပိုပြီးတော့ခက်ခဲလာတယ်လို့ဆိုပါတယ်။ကောင်းလူရောဖြတ်တယ်လို့ရှိရင်ငွေကြေးကောက်ခံတာမျိုးရှိတဲ့အတွက်ကုံတွေနဲ့တွားလာရည်ခက်ခဲရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးရှိဘူမြကြီးနာမြရထားလန်တလျှောက်မှာစစ်ကောင်စီဘက်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့မကြာခဏထိတွေ့တိုက်ပွဲတွေဖြစ်လို့ရှိလို့ပဲဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာမျိုးတွေလည်းရှိပါတယ်။ရှိဘူနဲ့ဝက်လက်နယ်တွေကမြစ်ထားတန်လန်းတလျှောက်ကြီးရွာတွေကလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းမှုကြောင့်စစ်ပီးရှောင်နေကြရပါတယ်။ဒီမြစ်ထားလန်းတလျှောက်ကိုကာကွယ်တပ်တွေဘက်ကဖောက်ခွဲမှုတွေဖျက်ဆီးမှုတွေလုပ်ထားခဲ့တာကြောင့်ရောဒေသကာကွယ်တပ်ဖွဲ့တွေကနေမြေဆူးမှုနိုင်ပြီးတော့စစ်ကောင်စီဘက်ကရထားလန်းတလျှောက်ဆူးမှုမှုအားနည်းတဲ့အတွက်စစ်လက်နက်နဲ့ရခပို့ဆောင်ရေးပိုင်းမှာထိခိုက်မှုတွေရှိလာတဲ့အတွက်နေမြေပြန်လည်ဆူးမှုနိုင်မှုဦးစားပေးပြီးတော့စစ်ကောင်စီဘက်ကလုပ်တာဖြစ်တယ်လို့ဒေသကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဖြစ်စီနေတဲ့ယထာတန်လိုင်းအပိုင်းတွေကိုလည်းစစ်ကောင်စီဘက်ကပြန်လည်ပြုပြင်နေတာတွေရှိပါတယ်။အဲဒီပြန်လည်ပြုပြင်ရနေရာတွေမှာစစ်ကောင်စီတပ်တွေကခြေရော်တွေကိုစစ်ကြောင်းထိုးနေပြီးရှင်းလင်းတာမျိုးတွေလုပ်ပြီးတော့ကာကွယ်တပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိနေပါတယ်။စစ်တပ်ရဲ့နေပြည်တော်ရှင်းလင်းထိုးစစ်တွေတိုက်ပွဲတွေပြင်မယ်။ဒီကြောင်းကပါပြစ်ခတ်တိုက်ခိုက်နေတာမို့လို့စကိုင်းတိုင်းအတွက်မှာပစ္စတိုသူတွေနဲ့အုံရင်ဆုတ်ခွာထွက်ပြေးကြတဲ့စစ်ပီးရှောင်ကြီးတက်ဟာတနည်းထက်တနည်းပိုပြီးတိုးလာနေပါတယ်။စစ်ကောင်စီကတော့ဒီဒေသခြေရော်တွေကိုပြည်သူ့ကာကွယ်တပ် PDF တွေခြေစိုက်ပြီးတော့အကြမ်းဖက်မှုတွေလုပ်နေတာကြောင့်နေပြည်တော်ရှင်းလင်းနေတာဖြစ်တဲ့ဆိုလိုသတင်းထုတ်ပြန်လေးရှိပါတယ်။ကုလသမဂ္ဂလူသားချင်းစာနယ်မှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှုယုံ UNOCHA ရဲ့အောက်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံတော်ဟာပြည်တွင်းနေရာစုခွာသူဦးရေ2000နီးပါးရှိလာပြီးတော့ စက်တင်ဘာလ26ရက်နေ့ကနေပြီးတော့အောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့စကိုင်းနယ်မကွေးတွေမှာ13,000ဝန်းကျင်နေရာစွန့်ခွာထွက်ပြေးနေကြရတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။